ခုဆက်ပြီးအင်ကာကြောင့်ဆွေးနွေးခွဲကိုနားဆင်ရပါမယ်။2020ရွေးကောက်ပွဲအတွက်လက်ရှိအာဏာရ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေထဲမှာလက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပြန်ပါပြီးကိုယ်စားလှယ်လောင်းအစ်က20ရာခိုင်နှုန်းလောက်ပဲပါတာကြောင့်အပြောင်းအလဲသိဖြစ်လာမှာမဟုတ်ဘူးဆိုပြီးအဝေမကျသူတွေရှိပါတယ်။ဒီအမြင်ကဘယ်လောက်မှန်ပါသလဲ။လူလူမျှော်လင့်တောင်းတနေတဲ့စစ်မှန်တဲ့အပြောင်းအလဲမျိုးဖြစ်လာဖို့ဒီအချက်ကအဓိကကြပါသလား။တခြားထက်သွင်းစဉ်းစားစရာဘယ်လိုအချက်တွေရှိပါသေးတယ်လဲ။စသဖြင့်အခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။မြမအရေးလေးလာသူဒေါက်တာတင်မောင်တန်း The Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစည်ရည်သူတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။ဦးတင်မောင်တန်းနဲ့ဦးစည်ရည်သူဒီဝီအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ
။အဲမင်္ဂလာပါကိုကျော်တော်သိန်း
။မင်္ဂလာပါဗျ
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီက2020ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းစည်းရုံးတွေထွက်လာပါတယ်။အဲဒီမှာလူတွေကမျှော်လင့်ထားကြတာကလူသစ်တော်တော်များများပါလာမလားလို့မျှော်လင့်ထားကြတာကနေပြီးတော့လူသစ်က20ရာခိုင်နှုန်းပတ်ဝန်းကျင်ပါပြီးတော့လက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပတ်ဝန်းကျင်ပြန်ပါလာပါတယ်။အဲဒီအပေါ်မှာဝေမကျတဲ့ဝေဖန်ပြောဆိုတဲ့အနေနဲ့ကျွန်တော်တို့ကြားရပါတယ်။ဆိုတော့ပထမဦးဆုံးဆရာဦးတင်မောင်တန်းခင်ဗျာဒီလိုလက်ရှိလွှတ်တော်ကိုယ်စားလှယ်80ရာခိုင်နှုန်းလူသစ်က20ရာခိုင်နှုန်းနဲ့ပဲရွေးချယ်တဲ့အပေါ်မှာဆရာအမြင်ပထမဦးဆုံးပြပြစီခင်ဗျာ။
အကြောင်းလဲနဲ့လူသစ်လူကောင်ရွေးတာလည်းတော့မဆိုင်တော့ဘူးလို့ကျွန်တော်ထင်တယ်။အဓိကဆက်ဆက်တဲ့အချက်ကတော့သင်ယူနိုင်မှုသင်ယူနိုင်စွမ်းရည်ဖြစ်နိုင်မယ်ထင်တယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့လည်းဒီကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ရဖို့ရှင်းလင်းပြောကြားချက်မှာဒေါက်ဆန်းစွတ်ကြည်ကသင်ယူမှုအရေးကြီးတဲ့အကြောင်းပြောတော်တာတွေ့ရတယ်။ဆိုတော့ဘယ်လောက်ထိသင်ယူနိုင်စွမ်းရည်ရှိမလဲဆိုတဲ့အပေါ်မှာလည်းမြန်မာနိုင်ငံရဲ့အပြောင်းလဲပေါ့နော်အဲ့ဒီတည်ယူနိုင်စွာရှိတယ်ပြီးရင်အကောင့်တွေဖွင့်နိုင်စွာရှိတယ်ပေါ့ဒီနှစ်ချက်ကအရေးကြီးမယ်လို့ထင်တယ်လူကောင်းလူတက်တဲ့ပေါ့
ဟုတ်ကဲ့ကိုစေရသူကရောခုနလို80 20ရွေးချယ်ထားတဲ့အပေါ်မှာကိုစေသူဘဝင်ကြလား
ကျွန်တော်ကတော့ဟိုမှန်မှန်တော့ဟိုလောက်ပေါ့ရာ70တက်ပြီလောက်ဆိုရင်တော့ပုံပြန်ကောင်းမလားဆိုရင်ကိုကတော့ပါတီပြင်ဘက်ကလူတယောက်အနေနဲ့ပါတီထဲကအခြေအနေကိုမသိဘဲနဲ့တော့ကျွန်တော်ကတော့စဉ်းစားမိတာပေါ့နော်ဆိုတော့ဟိုလူတော်များများကြတော့လဲတော့မျက်နှာသက်တူအစ်သက်တူကိုမြင်ကျင်နေနဲ့တူပါတယ်အဲ့ခါကျတော့အခုလိုမျိုး70 20ကျတော့ဟိုနည်းတယ်လို့ထင်တဲ့လူတွေလည်းအများကြီးရှိတယ်ပေါ့နော်ဒါကတော့ဒေါန်ဆန်းစုကြည်ကတော့ကျွန်တော်ထင်တော့ဒီကောင်က2020ကလည်းတော့အရေးကြီးတဲ့အချိုးအခွေဖြစ်တဲ့အတွက်သူကတီတီပြီးသားလူတွေနဲ့ပဲဆက်ပြီးတော့အများစုချီတက်ချင်တဲ့သဘောလို့တော့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့အဲ့ဒါတစ်ခုပေါ့ဟိုနောက်တစ်ခုကကျတော့ဟိုအဲ့ဒီ80 20ထဲမှာလဲကျွန်တော်တို့ကဒါကတော့80 20ဆိုတာကတော့ဟို quantitative ပေါ့လीဟိုကိန်းဂဏန်းနေနေပဲကျွန်တော်တို့ကပြောတာပေါ့လीဒါပေမဲ့အထက်ထဲမှာ qualitative ပေါ့ဟိုအရေးသွေးရဘယ်လိုပြောင်းသွားလဲပေါ့နော်အဲ့ဒီအစ်စ်တွေကဟိုဘယ်လိုလူမျိုးတွေလဲအဟောင်းတွေကရောဘယ်လိုလူမျိုးတွေလဲအဲ့ဒါကတော့နောက်တစ်ဆင့်တော့ထပ်ပြီးတော့ကျွန်တော်တို့စဉ်းစားရမယ်လို့ထင်တယ်ပေါ့နော
်ဟုတ်ကဲ့ဒီလူသစ်နဲတဲ့အပေါ်မှာကျွန်တော်နားလေတာပေါ့နော်ဝေဖန်တဲ့လူတွေရဲ့အမြင်ပါလဲဆိုတော့ဒီပြီးခဲ့တဲ့9နှစ်တာကာလမှာဒီလက်ရှိလွတ်တော်ရဲ့စွမ်းဆောင်မှုအပေါ်ပေါ့လက်ရှိလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့စွမ်းဆောင်မှုအပေါ်မှာဘဝင်မကြလို့ဟလာနောက်ထပ်လက်စလက်နာပူထက်မဲ့လူသစ်တွေကိုမျှော်လင့်နေလို့ကျွန်တော်အဲ့လိုနားလေတယ်ဆိုတော့ကျောက်တမုံသားအနေနဲ့ကဟလာပြီးခဲ့တဲ့9နှစ်လွတ်တော်သက်တမ်းမှာလွတ်တော်ရဲ့စွမ်းဆောင်ကြီးတွတ်တော်ကုစရည်ရဲ့စွမ်းဆောင်ကြီးနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောရလဲ
ပြီးခဲ့တဲ့တက်မှာအကြည့်လို့ရှိရင်တော့ကျွန်တော်ရေပူရအားဖြင့်လွတ်တော်တွေဟာဆွေရပေါ်မှာဝေဖန်တာနည်းတယ်ဆိုပြီးတော့တော်တော်များများဝေဖန်ကြတယ်အထူးသဖြင့်မီဒီယာကနေသုံးသပ်တဲ့သူတွေကအဒီလိုပြောကြတာရှိတယ်ဒါပေမဲ့ဟိုတို့တော့အပူကြီးတိောက်စေခြင်းလေဆိုတော့ကလည်းကျွန်တော်တို့တိုင်းပြည်ကိုပြောင်းသွားစေခြင်းလို့ပေါ့နော်ပြောင်းသွားစေခြင်းလေဆိုတဲ့အခါကျတော့ပထမဆုံးအခြေခံကလူသစ်ပဲပြည်ပြည်လူကောင်းပဲဖြစ်ဖြစ်လက်ရှိစနစ်ကိုနားလည်ဖို့လိုတယ်ပြီးရင်ကိုရွေးချင်တဲ့စနစ်ကိုနားလည်ဖို့လိုတယ်ကိုရွေးချင်တဲ့စနစ်ဆိုလို့ရှိရင်2015 NLD ရဲ့ကြီးညာချက်မှာဖော်ပြထားပြီးတာဖြစ်တယ်ဘလို့ဆွေးရမျိုးတည်ထောင်နေတာလဲဆိုရင်တန့်ရှင်းဖြစ်လက်ပြီးတော့ထိရောက်တဲ့အစိုးရကိုသူကထူထောင်တယ်လို့ထူထောင်ခြင်းတယ်လို့သူကပြောထားပြီးသားဖြစ်တယ်။ဆိုတော့ဒါဖြင့်တန့်ရှင်းထိရောက်ဖြစ်လက်တဲ့အစိုးရဘာလဲအဲ့ဒီမှာတော့တဲ့စနစ်တရားဘာလဲဘာလို့လောက်ရမှာလဲဆိုတဲ့ကိစ္စမှာတော့ ပြီးခဲ့တဲ့အစောလည်းထပ်မှလည်းစိတ်ဆင်ခေါ်ချက်ရှိနေတယ်လို့ထင်တယ်ရှင်းရှင်းလင်းလင်းဖွင့်ဆိုသတ်မှတ်ထားတာမရှိဘူးဖွင့်ဆိုသတ်မှတ်ထားတာမရှိတဲ့အတွက်ကြောင့်မို့လို့လည်းကျွန်တော်ကဝေးပါမယ်ဆိုရင်တင့်တမားဆိုတဲ့မျိုးကုန်တစ်ခုရှိတာဘာကြောင့်လဲဆိုတော့အဲ့ဒီလိုစနစ်တွေကိုဘလို့စနစ်တွေနဲ့နိုင်ငံတွေကပေါ်ဆောင်ရမလဲဆိုတော့ကိုလိလာဖတ်ရှုတဲ့လူဒါတော်တော်လေးနဲ့တော်တော်လေးနဲ့လေဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထံမှာမဟုတ်ဘူးအပြင်းမှာလဲနေပါတယ်ဘာလို့လဲဆိုရင်အဲ့ဒီလိုကိစ္စတွေကဝဲသွားယူရုံနဲ့တိကျတဲ့ကိစ္စတွေမဟုတ်ဘူးဝဲကတိပီကိုပဲပြောတာဖြစ်တယ်နိုင်ငံနေရဲ့တိကျနိုင်ငံတစ်ခုချင်းနေရဲ့စနစ်တွေကိုကျွန်တော်တို့ရေဘူးရအားဖြင့်ကြောင်းနေတာရေဘူးရကြကြလောက်ပဲပြီးနိုင်ခဲ့တယ်အသေးစိတ်ရှိမပြီးနိုင
်ဟုတ်ကဲ့
ဒါကြောင့်မို့လို့အဲ့ဒါကိုမြင်ဖို့ဟာကလူဟောင်းတဲ့လူတစ်ထက်ပေါ့နော်ကျွန်တော်တို့သိပြီးတော့မဖတ်တတ်ဘူးဒါကြောင့်ဘလို့ပဲဖြစ်ဖြစ်ရွေးတော်မယ်ဆိုရင်လက်ရှိစနစ်ကိုတည်ဖို့ပေါ့
ဟုတ်ကဲ့
နော်အဲ့တော့စိန်ခေါ်ချက်ကကိုရွေးမယ်စနစ်တနည်းပြောလို့ရှိရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2015ဒီကောက်ပေါ်ကြီးညာစရမ်းမှာဖော်ပြခဲ့တဲ့တန်ရှင်းချစ်လက်ဖြည့်ရောက်တဲ့အစိုးရကိုဘလို့ထူတော်မလဲဒါကတော့ဖြစ်ပါ
ကိုစီသူကိုစီသူရောပြီးခဲ့တဲ့လွတ်တော်တတ၅နှစ်မှာလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ကိုစီသူဘယ်လိုသဘောရလဲ
ကျွန်တော်ကတော့ဒီတဲ့ပိုကောင်းအောင်လုပ်လို့ရတယ်လို့မြင်တယ်ပေါ့နော်ဟိုဘာလို့လဲဆိုတဲ့အခါကျတော့ဟိုကျွန်တော်မြင်တာတော့လေဟိုလွတ်တော်ကဟိုအစိုးရအဖွဲ့ဖွဲ့နိုင်ဖို့ရွေးပေးတဲ့အဖွဲ့အနေနဲ့အဓိကအပြင်ဟိုသုံးလိုက်တယ်လို့ကျွန်တော်တော့မြင်တာပေါ့နော်အဲ့ဒါကတစ်ခုအခုကကြတော့ဟိုလွတ်တော်တဲမှာကကြတော့ဟိုဘယ်လိုပြောရမလဲတုံချောင်းမှုကတော့အားနည်းနေတယ်လို့ကျွန်တော်တို့မြင်တယ်ဒါပေမဲ့အထက်တဲမှာလည်းဟိုလုံနိုင်ကြိုင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်လည်းအများကြီးတော့ပေါ်လာပါတယ်အတန်ကကြားနေတာကတော့တချို့ပြည်နယ်တို့တိုင်းဒေသကြီးလွတ်တော်တို့ဘွားတို့မှာဆိုရင်တော့အတန်ကြားရတာနည်းတယ်ပေါ့နော်ပြောင်စုလွတ်တော်တဲမှာတော့နည်းနည်းလှုပ်တဲ့လူရှိတယ်ရန်ကုန်တို့ကျန်ကုန်လွတ်တော်မှာဆိုလဲဘာပဲပြောလှုပ်တဲ့လူတွေကျွန်တော်တို့ရှိတယ်။ဘုံပြည်နယ်လိုဟာမျိုးမှာလည်းရှိတယ်။ကျန်တဲ့နေရာတွေကတော့ဟိုသတင်းမီဒီယာကမပေါ်ပြတာဆိုတော့တောင်းတော့လကောင်းဒါမှမဟုတ်ဖက်နဲ့လည်းသူဟာသူကိုကြိမ်တာတော့လကောင်းနေနေလို့တော့ကျွန်တော်တို့တုံ့တက်ရတယ်နော်။အခုရှိတာကတော့ဘာလဲဆိုတော့ဒီလွတ်တော်ကိုယ်စားလှယ်တွေကဒီတဲ့ပုံပြီးစမ်းပြနိုင်မှုဆိုတာကတော့ဟိုသူတို့ရဲ့အခန်းနဲ့လည်းဆိုင်တယ်။နောက်တစ်ခုကတော့သူတို့ကို support လုပ်တဲ့ team ပေါ့နော်။ကျွန်တော်ဒီကိုအမေရိကန်ပြည်ထောင်စုလို့ပြောရောက်တဲ့အခါကျတော့ဘာတွေ့ရလဲဆိုတော့ဒီလွတ်တော်ကိုယ်စားလှယ်တွေပါကသူတို့ကိုကျောတော့နောက်ခံပေးထားတဲ့အဖွဲ့တွေကတောင်းသူတို့သက်ဆိုင်ရာဟို constituency ပေါ့လေအဲ့ဒီမြန်မာနယ်မှာရှိတဲ့တပ်ဖွဲ့ပြီးတဲ့အခါကျတော့ Washington DC ပေါ့လေဒီမြို့တော်မှာရှိတဲ့ဒါလွတ်တော်မှာရှိတဲ့သူရဲ့ဒါ chief of staff ပေါ့နော်အဲ့ဒီလူတွေကတော်တော်လေးကိုတောင်းတင်းတာတွေ့ရတယ်ပေါ့နော်ဒါပေမဲ့ဒီသမရဦးသိန်းစိန်လက်ထက်ကလည်းဒီတိုင်းပဲနောက်ပြီးတဲ့ခါကျတော့ဒီဘက်ဒေါန်ဆန်းစုကြည်ဒီလက်ထက်မှာကျတော့လည်းဒီလွတ်တော်ကိုယ်စားလှယ်တွေကို support လုပ်တဲ့အားကတော့အားနည်းတယ်ဒါကကျတော့လည်းဗန္ဓာရေးခြေနေကြောင်လည်းကျွန်တော်တို့ဖြစ်နိုင်တာတွေ့တွေ့ရတယ်ဆိုတဲ့ခါကျတော့ဟိုယူရီရဲ့အခန့်ကြောင်လားဒါမှမဟုတ်ပဲလည်းသူတို့ကို support ပေးနိုင်တဲ့ mechanism ပေါ့နော်ဒီရန်နေရာကအားနည်းတာလားပေါ့နော်အဲ့ဒါလည်းကျွန်တော်တို့အဖြေရှာဖို့လိုတယ်နောက်ဆုံးတစ်ခုကတော့ဗာလဲဆိုတော့ဒါကကျွန်တော်တို့လွတ်တော်နဲ့အစိုးရဆိုတဲ့ကောင်ပါအစိုးရထဲမှာကျတော့ဒေါန်ဆန်းစုကြည်ကထိုင်နေတာဟုတ်သူကတော့တကယ်ဒီပြည်နိုင်ငံကလူများစုကလည်းလေးစားရတဲ့ပုဂ္ဂိုလ်ဖြစ်တဲ့ဒီပမာကြည်ရဲမှာတကယ်ကြော်ကြားတဲ့ပုဂ္ဂိုလ်ဖြစ်တဲ့ခါကျတော့ပါတီရင်းကလူတွေကဒီတွတ်တော်ကလူတွေရပဲဒီကိုယ်ကောင်းဆောင်ပြန်ပြီးတော့ထောက်ပြရတဲ့သဘောမျိုးပေါ့နော်ဒါရဲ့ထောက်ပြရတာမဟုတ်ပဲမြေပူဇော်ပြုတဲ့အစိုးရကိုထောက်ပြဖို့ပါညာကျတော့ချက်များဖြစ်နေသလားအဲ့ဒါမျိုးဆိုရင်တော့ဒါကတွတ်တော်ကိုယ်စားလှယ်တွေရဲ့အခံတို့သူတို့ support လုပ်ထားတဲ့ဟိုထောက်ပံ့မှုတွေပါဦးနဲ့မဆိုင်ပဲနဲ့ဘာလို့ပြောဟိုရှိန်နေတယ်ဆိုရဟာမျိုးကြောင့်များလားပေါ့နော
်ဟောပြီးခဲ့တဲ့လွတ်တော်တဒံလွတ်တော်တဒံမှာနဲ့ပတ်သက်ရင်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်ရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်အဓိကအားဆုံးပြောကြတာကတော့ check and balance ပေါ့အစိုးရကိုစောင့်ကြည့်မယ်ဝေဖန်မယ်ထောက်ပြမယ်နန်းတဲ့ပေးမယ်ဆိုတဲ့လုံဆောင်ချက်မျိုးအားနည်းတယ်လို့အများစုကဝေဖန်ကြတာကျွန်တော်တို့တွေ့ရတယ်လေနောက်ပြီးတော့ဆယ်ဦးတမောင်တဲ့ဗမာပြည်မှာလက်ရှိကဟလာအချို့ရေးပိုင်းကနေပြီးတော့အပြောင်းလဲကိုအဓိကတွန်းနေတာကျွန်တော်တို့တွေ့ရတယ်။လွတ်တော်ကနေပြီးတော့အပြောင်းလဲကိုတွန်းလာတယ်။အချို့ရေးပိုင်းကလိုချင်တာကိုလွတ်တော်ကလိုက်လှုပ်ပေးတဲ့ပုံမျိုးပဲတွေ့ရပြီးတော့လွတ်တော်ကဥဆောင်နေတဲ့ပုံမျိုးမတွေ့ရဘူး။ဆိုတော့တကယ်တကယ်ရောလွတ်တော်မှလူတွေပဲညာများလူကောင်းပဲညာများဟလာ check and balance မလုပ်နိုင်ဘူး။အစိုးရကိုသူကလမ်းမတက်နိုင်ဘူး။စောင့်ကြည့်ရှုတာအားနေမယ်ဆိုရင် ကျွတ်တော်ကနေပြီးတော့အပြောင်းလဲကိုတွန်းဖို့ဆိုတော့ကဘယ်ဖြစ်နိုင်မှာလဲခင်ဗျာ
။ဟိုကတစ်ခုဒီလိုတော့အချိန်ကတစ်ခုတော့ကျွန်တော်တို့နည်းနည်းပြန်ပြီးသွားရမယ်ချင်ပဲ။အမှားကျွန်တော်တို့အဆက်ဆက်လေးတွေပေါ့နော်အဆက်ဆက်ချိန်က။အဆက်ဆက်ချိန်ကကျွန်တော်ပါတီဒီမှာနိုင်ငံရေးတံပိုးထားမှုတွေရှိတယ်။အဲ့ဒီနိုင်ငံရေးတံပိုးထားမှုတွေကနေမှအမူအရာတွေဖြစ်လာတယ်။ဒီမှာရှိုးစင်လာဆွဲတဲ့လူတွေကအမေရိကန်မှာဆိုရင် conservative ဖြစ်တဲ့ Republican Party ကဆိုလို့ရှိရင် China နဲ့ဒီမျိုးကူစားပြီးမဲ့ Democrat ဆိုလို့ရှိရင်အလုံးလုံးတဲ့လူတွေရောချိကလူသားစားကူစားဒါနိုင်ငံရေးတံပိုးထားမှုတွေကနေအမူအရာတွေထွက်လာတာ။အဲ့ဒီအမူအရာတွေကိုမလုံမနေရလို့ပြင်းချဖို့လိုပဲဆိုမှဥပဒေဖြစ်လာတယ်။ကျွန်တော်ဒါလေးပြောရတာတခြားကြောင့်မဟုတ်ဘူး။ဥပဒေပြုတယ်ဆိုတဲ့ဟာကတိုင်းပြည်တစ်ခုကိုကောင်းအောင်လုပ်တဲ့ခါမှာဘယ်နေရာလေးကရှိနေတယ်လဲဆိုတာလေးကိုကျွန်တော်တို့မြင်အောင်ပေါ့နော်။ပထမဆုံးကျွန်တော်တို့ရဲ့ချုပ်ရင်းချက်ကမူဝါဒတွေကိုများလို့အားဖြင့်စာရပြောရမယ်ဆိုရင်မူဝါဒတစ်ခုကိုကျွန်တော်တို့စပြီးချမှတ်လိုက်ပြီဆိုရင်မူဝါဒကိုအကောင့်တွေပေါ်တဲ့မူဝါဒကိုပိုင်းခြားစိတ်ကြံသုံးသပ်ပြီးရတဲ့ဘျူရိုကရေစီဆိုတာလည်းအားကောင်းပါတယ်။နံပါတ်1အဲ့ဒီဘျူရိုကရေစီရဲ့အရင်တွေးကအားမကောင်းသေးဘူးကျွန်တော်တို့စီမတိချောက်ဆဲပဲရှိရပြီရှိနေ။နောက်ဆက်ကအဲ့ဒီဘျူရိုကရေစီကလုပ်ပြီးတဲ့အခါမှာဒါကတော့မလုံမနေရအားထည့်ပြီးတော့အားနဲ့သတ်မှတ်ပြီးတော့မလုံရင်လည်းအပြစ်ပေးမယ်ဆိုတဲ့အထိတက်တဲ့ဥပဒေအစဉ်ကိုတက်ဖို့ဆိုတာကြတော့စမ်းသပ်ပြီးမှဘယ်ချက်တွေကတက်ရလဲဆိုရတာရှိတယ်။အဲဒီလိုမဟုတ်ဘဲနဲ့ဥပဒေတွေကိုပဲပြဋ္ဌာန်းလိုက်တယ်။တန်းပြီးတော့ကျွန်တော်တို့ဘူဝါဒနေရာခွဲခြားပြီးမကြည့်ဘူး။အကုန်လုံးဥပဒေနဲ့ပြဋ္ဌာန်းလိုက်ကြ။ကျောင်းကခက်တဲ့ဟာတွေလည်းဖြစ်လာတယ်။ပြီးရင်လိုက်နာအောင်လုပ်ဖို့အခက်အခဲတွေလည်းရှိလာတယ်။ဒါကဆိုတဲ့အခါကျတော့ဘုတော်အမတ်တရားလွတ်တော်ရဲ့အခမ်းအနားဟုတ်တယ်။ဘူဝါဒကိုဒီမူဝါဒကိုဆောင်ရွက်မယ်လို့အစိုးရကပြောထားတာကိုဆောင်ရွက်လားမဆောင်ရွက်လားဆိုတော့ကျွန်တော်တို့ကြီးကျက်ထောက်ပြဝေဖန်သုံးသပ်တဲ့အလုပ်ကိုတော့လုပ်ရမယ်။ဒါပြီးနဲ့နော်ကျွန်တော်တို့ကဆက်ဆက်အခြေအနေကိုပြန်တော့ကြည့်ဖို့လုပ်တယ်ဘာမှမြန်မာနိုင်ငံအနေထားဒါကမျိုးသားဒီမိုကရေစီအဖွဲ့ချုပ်မို့လို့ဒေါက်အောင်ဆန်းစုကြည်မို့လို့ကျွန်တော်ကအဝယ်ပြောဆိုနေတာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးတဲ့ကိုဝင်လာရတာက2015ပထမဦးဆုံးအရက်သားတွေကစပြီးဝင်လာတာအဲ့တော့အုပ်ချုပ်ရေးသဘောကိုစပြီးတော့လက်တွေ့ကြကြထိတွေ့ရတာဒီတော့ဘယ်သူပဲတက်လာတက်လာမြို့သားပြည်သူတွေဖွဲ့ချုပ်ကြုံတွေ့ကြတဲ့အခက်အခဲမျိုးကြုံပြီးပါတော့အဲ့ဒီအခါမှာဒီအစိုးရဖွဲ့တွေကလုပ်တဲ့ခေါင်းဆောင်တွေကနော်ကျွန်တော်တို့ကိုခင်ဗျားတို့ဝေဖန်သုံးသပ်တဲ့အခါမှာသူတို့ရဲ့အခက်အခဲတွေအရင်မှာသူတို့ရှင်းလို့ရတာရှိကောင်းလည်းရှိတယ်။ဟုတ်ကဲ့။ဒီလိုအချိန်တုန်းကခုနကကိုကျော်သိမ့်ပြီးတဲ့နော်ကျွန်တော် oversight လုပ်ရတဲ့အခါကအားနည်းပါဘူး။ဒါကြည့်ရင်အရင်အစိုးရကတော့အရင်အစိုးရကတော့ကျွန်တော်သိခဲ့တဲ့ဟာတခုပြောရမယ်ဆိုလို့ရှိရင်အဲ့ဒီ2017ကနေ15-16ပြီပေါ့နော်။9နှစ်တာချိမငင်းဆိုတော့မလွဲခင်နေတာဆွဲခဲ့တယ်အဲ့ဒီဆွဲခဲ့တဲ့လူတွေကိုလိုက်ကလွတ်တော်ရုံရောက်လာတယ်ဝင်းကြီးတွေကနော်တကယ်အကောင့်တဲ့ပေါ်ပြီးဆိုတဲ့အဲ့ဒါကိုပြန်ပြီးကောက်ွက်တယ်အဲ့ဒီဆွဲခဲ့တဲ့လူတွေကပဲပြန်ပြီးကောက်ွက်တယ်နော်အဲ့တော့ဘာဖြစ်ပါလဲပါတီနှစ်ခုရဲ့အားပြိုင်မှုဇယိုင်းလက္ခဏာကိုတွေ့ရတယ်ဟု
တ်ကဲ့
နော်အဲ့ဒါအားပြိုင်မှုမှာဒီကနေ့အစိုးရလက်ထက်မှာပုံပြီးရှိပြီးတော့အဲ့ဒီအစိုးရလက်ထက်မှာအာဏာအားတည်မှုမရှိဘူး။ဒါလို့လေပါတီကခုကအာဏာရဲ့အတိုင်းအဆောက်ကိုအခြေခံတဲ့နေရာမှာပွာသွားလို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ
်
။လူတွေကလည်းအာဏာရဲ့အတိုင်းအဆောက်ကိုလိုချင်တဲ့အခြေခံတဲ့ကိစ္စမှာပွာသွားကြတယ်လို့ကျွန်တော်ကဒီလိုပဲထင်
ထင်တ
ယ်။ဒါကြောင့်အိတ်ကွာချက်ဖြစ်တယ်လို့ကျွန်တော
်ဟုတ်ကဲ့ကိုယ်စီသူရောဒီလွတ်တော်ကအပြောင်းလဲကိုတွန်းနေတာမဟုတ်ပဲねအစိုးရကပဲဥချိုရေးဘိုင်းကအဓိကတွန်းနေတဲ့အခါကျတော့လွတ်တော်ဘိုင်းကလည်းပဲပို့ပြီးတော့အပြောင်းလဲကိုတွန်းနေတယ်ဆိုတဲ့ပုံမှာဘယ်လိုသဘောရလဲ
အဲ့ဒါကတော့ဟိုကျွန်တော်အနေနဲ့ကတော့ဟိုဘယ်သူကဥဆောင်လဲဆိုတာတဲ့ပေါ့လေအခုလုံးကတော့ကျွန်တော်တို့ပြောနိုင်ရင်တော့ပိုကောင်းတယ
်
ပေါ့လေဆိုတော့အစိုးရဘိုင်းမှာလည်းတကယ်တမ်းတော့လောက်စရာတွေကကျွန်တော်တို့ကအများကြီးရှိတယ်ဒီအခါကျတော့အခုဘာပြောပြောဒါ2008ကမပြည့်စုံဘူးပဲပြောပေမဲ့အခုဟာကတော့ ကိုင်းဒေသကြီးလိုက်ဟိုပြည်နယ်လိုက်ဆိုရဖွဲ့တွေမှာဆိုရင်ဒါသက်ဆိုင်ရာခေါင်းဆောင်ရဲ့စွမ်းဆောင်မှုလိုက်တာကဟိုသက်ဆိုင်ရာတိုင်းနယ်ပြည်နယ်ရဲ့စွမ်းဆောင်မှုကပြတ်သွားတာပါနော်။ဘာပြောရလက်ထွက်တာတွေဘာတွေကလဲတချို့တိုင်းနယ်ပြည်နယ်တွေဆိုကျွန်တော်တို့မြင်နေရတယ်ပြီးတော့ကိုဗစ်ကိစ္စမျိုးမှာဆိုရင်တနေရာနဲ့တနေရာကကျွန်တော်တို့ဟိုကိုယ့်ရဲ့ဟိုအကဲဖြတ်မှုပေါ်မူတည်ပြီးတော့သက်ဆိုင်ရာခေါင်းဆောင်ရဲ့အကဲဖြတ်မှုပေါ်မူတည်ပြီးတော့ဒါကာဖျူးချိန်ပေါ့ဗျာ။ပြင်ကြားမထွက်ရတဲ့အချိန်သတ်မှတ်တာဘာညာဆိုကျွန်တော်ကွာသွားတာကျွန်တော်တို့ကတွေ့ရတယ်ပြရတဲ့ခါကျတော့ဟိုဆိုးရပိုင်းကလည်းတကယ်ကတော့တွုံးမှုတော့လိုတယ်ဒါပေမဲ့တော်တော်လေးကတော့မလုပ်ဖို့လိုလဲဆိုတော့ဆိုးရကဟာမသွားရအောင်ပြတဲ့ခါကျတော့ဟိုဟိုအက်ကိုးချိန်မှလို့ခေါ်တဲ့ဒီကိုပဲအကုန်လုံးစဉ်းစားပြီးတဲ့ခါကျတော့ဆုံးဖြတ်နေတဲ့ခါကျတော့ဟိုအိုင်ဒီယာမျိုးစုံမထွက်လာဘဲနဲ့ဟိုအကောင်းဆုံးအိုင်ဒီယာမဟုတ်ဘဲနဲ့အိုင်ဒီယာတစ်ခုတည်းကိုပဲအကောင်းဆုံးယူပြီးတော့အကောင့်ထဲပို့လိုက်တာလိုမျိုးမဖြစ်အောင်အဲဒါမျိုးဒါတော်တော်လို့ပါလို့ကကျွန်တော်တို့ဖောက်ပြဖို့လိုတယ်အဲ့တော့ဘသူဘသူကဥဆောင်ဆိုတာကတော့ကျွန်တော်ထင်တော့ပြောဖို့တော့ခက်တယ် ਨੇ ဒီ။ဘာလို့လဲဆိုရင်မြန်မာနိုင်ငံရဲ့စနစ်ကလည်းဟိုတမရစနစ်ဆိုပြီးတော့ဖြစ်နေတာပေါ့နော်။ရေလိုပြောထားတဲ့ပုံစံကလည်းတမရနိုင်ငံဟိုတကယ်တမရစနစ်တော့ဟုတ်ချင်မှာဟုတ်မယ်။ဒီရက်ကကျတော့ခေါင်းဆောင်ကလည်းတကယ်ဟိုတခင်မှာတယောက်ပေါ်တဲ့ဒေါန်ဆန်းစုကြည်လည်းကျွန်တော်ဖြစ်နေတဲ့ခါကျတော့ဆိုရဘက်ကလည်းဥဆောင်မှုတော့လိုတယ်။ဒါပေမဲ့ဆိုရနဲ့လွတ်တော်နဲ့ဘသူကဥဆောင်မဆောင်ဆိုတာလည်းသူ့ရဲ့ခံကဏ္ဍအလိုက်ကျွန်တော်မပြေပြင်းဖို့ရလို့လေပေါ့နော်ကျွန်တော်မြင်ကတော့အစိုးရကလည်းဒီကြက်တော့ပို့ပြီးတော့တောင်းတော့တင်းတင်းဖြစ်အောင်လုပ်ဖို့လိုတယ်လို့လွတ်တော်ကလည်းသူ့ဟာနဲ့သူတော့လိုအပ်နေသေးပဲပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဘာလို့လွတ်တော်ရဲ့ခန်းကန်နာတော့အလေးပေးပြီးပြောလို့ရှိလဲဆိုတော့လွတ်တော်ဆိုတဲ့ဟာကတော့မြန်မာနိုင်ငံမှာရှိတဲ့ဟာ institution ပေါ့လေ democratic ဒါဖွဲ့စည်းလို့ကျွန်တော်တို့ဖြစ်နေတဲ့အတွက်ကြောင့်မလို့လွတ်တော်ကတော့ဆက်ဆက်ပွားပွားရလာတဲ့အချိန်ကာလလေးမှာတောင့်တင်းစေချင်တာဆိုရတွေကတော့ဘာပြောပြောကျွန်တော်တို့ကရခဲ့မှာမဆိုရှိခဲ့တယ်ပေါ့နော်ဒါတက်မလို့ဆိုရလက်တက်မှာလဲဘာပြောပြောဝန်ကြီးချုပ်တို့ဝန်ကြီးတို့ကတော့ရှိနေတဲ့အတွက်ကြောင့်မလို့မရှိတဲ့ခဲ့တဲ့လွတ်တော်ကိုတော့ကြီးတဲ့တော့တက်တော်တင်နေဖြစ်စေချင်တာ
ဟုတ်ကဲ့နောက်တစ်ချက်ကခုနကကိုဇေသူပြောတဲ့ထဲမှာပါတယ်လို့ဒါပြည်내တိုင်းဆိုရတွေဝန်ကြီးချုပ်တွေပေါ့လေပြောရရင်တော့ဝန်ကြီးချုပ်တွေရဲ့တယောက်ချင်းစီရဲ့လက်စာလက်နာအစွမ်းအစပေါ်မူတည်ပြီးတော့ဟလာသူဒေတာသူဒေတာမှာအိဆရတဲ့နဲ့ပတ်သက်လို့ကင်တွယ်ပုံကပြောင်းသွားတယ်။ကျွန်တော်တို့ပြီးခဲ့တဲ့တက်တမ်းမှာပြန်ကြည့်မယ်ဆိုရင်တချို့ပြည်နယ်တိုင်းတွေမှာဟိုဘာဖြစ်နေမှန်းတော့မသိတော့အောင်ဘာမှအတန်မထွက်တဲ့ဟလာတင်းတင်းရှားရှားထူးထူးခြားခြားဘာမှမကြားရတဲ့တိုင်းနယ်ပြည်နယ်တွေကအများစုပဲတကယ်တကယ်အတန်ထွက်တဲ့လက်စားလက်နာမြင်ရတဲ့ဝန်ကြီးချုပ်ကနည်းနည်းပဲရှိတယ်။အခုရွေးကောက်ပွဲမှာလည်းပဲရန်ကုန်တိုင်းဝန်ကြီးချုပ်ကတော့ကျမ်းမာရေးရဆိုပြီးတော့ရွေးကောက်ပွဲပြန်မဝင်ဘူး။ကျန်တဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအားလုံးရွေးကောက်ပွဲပြန်ဝင်တယ်ဆိုတော့အလားအလာကတော့ဒါဘလူးလာမယ်ဆိုတာမသိပေမဲ့ခံနိုင်ရတာကတော့နောက်တက်တန်းမှာလည်းပဲလက်ရှိဝန်ကြီးချုပ်တွေပဲဆက်ပြီးတော့ဟလာတာဝန်ကျမယ်ဆိုတဲ့သဘောမျိုးကျွန်တော်တို့အလားအလာတော့မြင်နေရတာပေါ့လေဆိုတော့ဥဒမုံတန်ငကိုတုံးကတော့မှလက်စားလက်နာမရှိတဲ့ဝန်ကြီးချုပ်တွေပဲထပ်ပြီးတော့နောက်တက်တန်းမှာလည်းပဲဝန်ကြီးချုပ်ဖြစ်လုပ်မယ်ဆိုရင်လူတွေလူချင်းနဲ့တကယ်လက်တွေ့ကြကြမြင်ချင်းနဲ့ဟလာအပြောင်းအလဲမျိုးဖြစ်လာဖို့လွယ်ပါမလားဆရာဥဒမုံတန
်ပရမကဒီဝင်ကြီးချုပ်တွေပဲနောက်တက်တန်းမှာဝင်ကြီးချုပ်ဖြစ်မယ်လို့ယူဆလို့မရဘူးထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ပရမတ်တက်တန်းမှာအစိုးရဖွဲ့ဖို့ကိုကြည့်တဲ့အခါမှာပါတီကောင်းဆောင်တွေရဲ့အကုန်လုံးကဝင်ကြီးချုပ်နေရာမှာထိုင်တယ်။အဲ့ဒါကိုတော့စမ်းစုကြည်ရဲ့မိန့်ခွန်းမှာတည်မှုနဲ့ဆက်ဆက်ပြီးကျွန်တော်ကြည့်ဖို့လိုတယ်။ပရမတ်ချက်ကခုနကျွန်တော်ပြောခဲ့သလိုပဲမြန်မာနိုင်ငံမှာပရမအုပ်စိုးအုပ်ချုပ်ရေးတဲ့ဝင်ရတာဖြစ်တဲ့ကြောင့်ကျွန်တော်ဒါဘယ်ပါတီပဲဖြစ်ဖြစ်တည်ယူဖို့လိုအပ်တယ်အဲ့ဒါကိုအတိမတ်ပြုတ်ပြီးတော့စာစုကြီးကပြောသွားတယ်အဲ့တော့ခုနပါတီကောင်းဆောင်တွေကများသောအားဖြင့်တခြားနိုင်ငံတွေမှာရောဆင်လာနိုင်အခြားအားဒီရုပ်ောက်ဘက်နဲ့တက်လာတဲ့အစိုးရတွေပေါ့နော်အဲ့ဒီအစိုးရတွေမှာပါတီထိတ်တန်းကောင်းဆောင်တွေအကုန်လုံးကဘုံအစိုးရရဲ့ဝန်ကြီးနေရာတွေကိုယူကြတယ်ဒါပေမဲ့ပြီးခဲ့တဲ့တက်တမ်းမှာအဲ့ဒီလိုမဟုတ်ဘူးအဓိပ္ပာယ်ကပါလေတော်စားစုကြီးပြောသွားတယ်တင်ယူဖို့အတွက်သူတို့ဒီတိုင်းကိုစဉ်းစားကြတယ်အဲ့တော့ဒီတက်တန်းမှာတော့ကျွန်တော်အဲ့ဒီလိုဖြစ်နေတယ်မထင်ဘူးဝင်ကြီးချုပ်တချို့ဝင်ကြီးချုပ်တွေတချို့ဟာတော်တော်များများအလေးလာတင်ယူပြီးသွားပြီဒါကြောင့်မို့သူတို့ဒီဒီတော်ကိုရောက်လာချနိုင်တယ်လို့ကျွန်တော်ကတော့ဒီလိုမျှော်တင်တယ်အရင်တိုင်းကြည့်ချင်ပါတယ်ကိုကျော်ကျော်သိကျော်သလိုဒီဝင်ကြီးချုပ်တွေကဖြစ်နေလို့တော့မဖြစ်ဘူးအပြောင်းအလဲတွေလည်းရှိနေတယ်ဖြစ်နေမှာတချို့ဟိုနေကြီးတော်ကိုမရဘူးလို့ရှိရင်လည်းဝင်ကြီးချုပ်တွေကတွတ်တော်ဘက်ကိုပြန်ပြီးသွားပြီးတော့အစိုးရကိုပြန်တဲ့အထင်ရှားမှုဘာလို့သူတို့ဒီအစိုးရကိုဒီတို့တော့ခုနပြောသွားတဲ့တစ်ချောင်းလုံးမှာကျွန်တော်တို့အစိုးရကိုထိန်းချုပ် 不揪他的什么，来对家家找啊，找啊都行的。别的单嘛，不懂啊，送车开的，送车开的学习的，哎哪里啊，业绩的，唔嘛，啊，收压也，不方便做标的，上面比较目的不，细节懂得内部对，目的呢比较差点的。除了搞里面，除了别个大家干的水，龙安是属于阿快路，阿里岛的别个的。阿里一段龙安是属于一个，可能天桥底下的路不路不对，甚至连沙地土壤也算你龙安系列的，只能提到老
街。
搞里面，所有底下的都跑完了，跑的比路多啊嘞，所以嘛。非常积极的 monitoring 呢 ，evaluation 出来，十年，今年你让我六十五岁了，超标了，就能讲了。
嗯，好的。
哎，那个，你，哎，那你在哪嘛模糊？现在在你在哪弄嘞？超标了，没讲了。啊，对呀嘛 ，M N C 是你的苦劳，低收入没得给的。嗯。大比没，第二个在哪嘛？黄山书记啊，哎，你十年股低收入就啥的，当初给的路。就那我地基雕吧，标下来个叫我，喏，地基啊，哎，我啥地楼盖地基雕起的
，OK，
啊，酷，哎，你 monitoring 一个流行 system 是啥地多的哦，一个来得干嘛？啥地天里的，但是呢，哎，啥地个，对嘞，明年哪地不生意的好便宜的那种，嘛地少点么？地少开的那种，
嗯，啥来是地了玻璃，所以就那
啥来是
，OK， 所以哎啦。那些五年做对呗，五年做变皮的这些，那皮的这些，老太讲了皮的这些，老多故事来的个嘞呗啦。那些些些，啊对，那些皮的这些，大瑞个，这个年前呢讲了的皮铺对，的确的个，你讲么家务呗，就那路他们家么所言故事都，这个这个路的年前呢，都有些泥的路啊，不挖过，大家提的讲了的泥木所言，这个个，这家白路啊，彻底人路啦嘞故事都。
嗯，哎呀喽。刚上的也好，几万只保养，走路不老几万差的嘞不？这边刚上的啊，不老几万差的嘞。你妈那个那些钱，你都吃不了，不老是多那买路，还怪差嘞不？那啥，哎不嘛，得吃低吧嘞。哎，那我这个肉，我们这肉比较的好呗，不哩？有几只羊的呀？不，那的，的手也破不？的手也羊的呀？是不？那的，的皮都那羊的呀？是，哎呀，这个不老是毛呢啊个，主要是嘞。漏都漏了，不咯？但是咩，现在都高那边咩，但几只庄稼一挂漏一下子，不咯？哎，宝马嘞，像那路无地里嘞，不咯？啊，那别的家叫老虎，苏亚坡嘞嘛是的，但苏亚坡嘞嘛偏南面路的玻璃，苏亚坡是老虎，嗯，今年呢，再用我那别的家叫老皮囊苏马哦，哎嘛，刚开你要要南面挂玻璃，这个刚上你要要南面铺，这个也以前啊嘞，啊，多里几把嘞路。就那种野蛮的，那个伊都妈咪要啦要啦，大木片嘞，来带路开路过来打，啊，平常些蛮就那种要啦要啦啵哩，就说这个老人家嘞，那就是要啦没算咯，伢伊都混到我罗死的，啵，保证是妈咪伢咯，啊，比如卢宝马，去看那生那个嘞，骗你的啦，骗得多叫木有，底下伊说，底都是理解老多，都没路，就那种天
的。OK， 下午的晚上哟，白路吃的个，那他吃顿生烧布卤的嘞，有啥话的嘞？这个列队卤的有体的，叼来卤的面不？
好对，第一个啦，就那路，苏家也是要苗岭的，所以去个德古路咯，就那路，皮皮鲁鲁啊的，他把我包场过路嘞，包场。我把嘞，所以，南安一八地的，南安一广场的，看看南的，苏家文南的，看看南。啊，南安一广场的，看看南，我把嘞说，对吧？南安一苗蛮接的，比我大。有偏见嘞，南安一几月节一蛮接的，比我大。但是有些移民结果，高台跑来去，压来压来去，一路路路路拉的，为啥目的？只跑来去，将来毕业那个，比如这些将来毕业，哎，你比如这些移民，一点都不重要。但是那些不老被乌拉说的，生的苦气的，哎那个，比如把那外面西门看外面居民将来说的，他的苦劳没办的，因为有了 public finance management。reforms of itu lokor itu, no. So lo era ada ni, tapi ni, aku cekci do cec pelayan te, mana ibu ni tanah awe, udah bilau ni ada. Cec pelayan di, jono ibu ni tanah ni, di bi, outi dua bukti do, jono di lamet ada mana, cila lainnya lo jono mian ni, sah sah ni. Tada, udah tinggal tengah sah ni, orang sanjuri, asuhan macam master lo de, เนาะอาชีพผมเนเนเลยยาลาบิโลပြောရအထူးတစ်ခေတ် MSCP လို့ပြောတဲ့မြန်မာ Sustainable Development Plan ပေါ့နော်အဒီစီမံကိန်းနဲ့အတူတွဲလာအဲ့ဒါနဲ့ချိတ်ဆက်ပြီးလုပ်တာနော်နောက်တစ်ချက်တတိယတစ်ချက်ကျွန်တော်ထပ်ပြီးလုပ်နိုင်ရင်ကောင်းမယ်လို့အကြံပေးချင်တာလေးတစ်ခုကတော့ Civil Service ဒီကျွန်တော်တို့ဘယ်လိုပြောမလဲအစိုးရအုပ်ချုပ်မှုဝန်ထမ်းတွေပြုပြောင်းလဲရေးပေါ့ Commission တစ်ခုပြန်နေတုံ့တက်ဖို့ပြုတယ်အဲ့ဒါ1962ခုနှစ်မှာCivil Service Commission တို့လည်းရပြီကျွန်တော်တို့ဆယ်ဆက်၃နှစ်၁၂နှစ်ဆက်လောက်ကြာတဲ့အခါမှာဥဒ္ဓဝါဒါကိုပြန်ပြီးလုပ်တယ်ဗျ Report လည်းထွက်ခဲ့တယ်စီရင်ခံစားလည်းထွက်ခဲ့တယ်ဒါပေမဲ့အခုကျွန်တော်တို့အုပ်ချုပ်မှုဒီ Civil Service တွေကြောင်းလို့မယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကလည်းအဲ့ဒီလို review လုပ်ဖို့လုပ်တယ်အထူးသဖြင့်အခုချိန်မှာစပြီးလုပ်စီခြင်းနဲ့အထူးသဖြင့်ပြည်ရင်တောင်းလဲကြတဲ့အစိုးရအရာရှိကြီးတွေရှိတယ်ဥပမာအဖြစ်ကျွန်တော်တို့မြန်မာဒီနေ့လုံးနာမှုကော်မရှင်ကဆရာဦးမောင်နိုင်ဦးလို့เนาะစင်တိုင်းမှုချုပ်လို့ပုံကူလေးနောက်ခုသူဝင်ကြီးဖြစ်သွားတဲ့ပြည်ပြောင်းလဲလုပ်တဲ့ဥပဒေစိမ်းမှုပုံကူလေးဒါတွေဝန်ထမ်းတွေမှာလည်းရှိပါတယ်အဲ့ဒီလူတွေနဲ့အတူဒီကျွန်တော်တို့ဘယ်လိုပြည်ပြောင်းလဲကြီးကိုလုပ်မလဲဆိုပြီးနိုင်ငံတကာကိုလည်းသွားကြည့်တယ်အဲ့ဒီတုန်းကဥမှုလက်ထက်တုန်းက Civil Service Commission တဲ့မှာပါတဲ့လူတွေလုပ်ခဲ့တဲ့ပုံစံလေးကိုယူပြီးတော့ကျွန်တော်အဲ့ဒါလေးကိုတုတ်ပြီးတော့အစီအစဉ်ကလေးတစ်စောင်ပြီးနောက်ဆုံးအမှတ်တက်ခင်မှာထွက်ထားလို့ရှိရင်တော့ကျမနိုင်ငံအကြည့်ရောင်းလေးရပို့ပြီးအရှိန်ကုန်မြန်သွားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဥတမောင်တန်းဦးစီသူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမြန်မာအရေးလေးလာသူဒေါက်တာတင်မောင်တန်းတဘွိုင်းချန်နယ်ရဲ့အမှုဆောင်ရာရှိချုပ်ဦးစီသူကိုဆွေးနွေးသွားကြတာပါကိုဗစ် -19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာစီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးချက်ကိုအင်္ဂါညတိုင်းရက်လီတိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုရတဲ့အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ၊ကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။